သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကအမေရိကန်ကွန်ဂရက်စ်လက်တော်အဆောက်အုံနဲ့အာဓမ္မဝင်ရောက်ဆန္ဒပြဖို့ကြိုးစားရကြောင်းကွန်ဂရက်စ်လက်တော်ရဲတပ်ဖွဲ့ကလူကြိုရေးအကြောင်းပြချက်နဲ့လက်တော်ပရဝန်တွင်အသွာအလာအားလုံးကိုဗုဒ္ဓဦးနှင့်မလွဲပိုင်းမှပိတ်ပင်လိုက်ပါတယ်။ဆန္ဒပြသူတွေလက်တော်အတွင်အတင်းဝင်ရောက်တဲ့အချိန်မှာအထက်နဲ့အောက်လက်တော်အမတ်တွေကရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကိုသမ္မတအဖြစ်မဲခွဲအတည်ပြုဖို့ဆွေးနွေးနေချိန်လည်းဖြစ်ပါတယ်။ဂျိုးဘိုက်ဒန်ကိုသမ္မတရွေးချယ်ရေးအဖွဲ့ကပေးအပ်ထားတဲ့မဲတွေကိုအတီးပြုတ်ပေးဖို့လှုပ်ဆောင်နေတဲ့အထက်လွှတ်တော်စည်းဝေးကိုလည်းရွှေ့ဆိုင်းလိုက်ရပါတယ်။ဒုတိယသမ္မတဘိုက်ပန်စ်ကိုရှုပ်ဝဲလုံခြုံရေးတပ်ဖွဲ့တွေကလက်တော်အစအဦးမြေရောက်လှိုင်ကူပေါက်တဲကိုအကာအကွယ်ပေးခေါ်ဆောင်သွားခဲ့ရတယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။လူမှုမီဒီယာတွေနဲ့အမေရိကန်မီဒီယာတွေမှာပြသနေတဲ့ဗီဒီယိုတွေမှာတော့သမ္မတထရမ့်ကိုထောက်ခံသူတွေကရဲတပ်ဖွဲ့တွေအတားအဆီးလှုပ်ထားတဲ့စည်းကိုကြော်ပြီးလက်တော်အစအဦးတွေဝင်ရောက်တာကိုတွေ့ရပါတယ်။တချို့ဆန္ဒပြသူတွေကအောက်လွှတ်တော်ခံမတကားကိုဖွင့်ဖို့ကြိုးစားတာကြောင့်ရဲရုံဘုံတွေအုံပြုဖို့အစင်းသင်းလှုပ်ဆောင်ထားခဲ့ရတယ်လို့လည်း TV သတင်းဌာနတစ်ခုကပြောပါရယ်။သမရရွေးကောက်ပွဲကိုလွှတ်တော်မှအတည်ပြုတာကအရင်ကပုံမှန်လှုပ်ရွေးလှုပ်စဉ်ကိစ္စတစ်ခုဖြစ်ပေမဲ့ဒီနှစ်မှာတော့ Republican အမတ်တချို့ကရွေးကောက်ပွဲရလဒ်ကိုလက်မခံဘဲကန့်ကွက်ခဲ့ကြပါရယ်။သမရဒေါ်နယ်ထရမ့်ကိုယ်တိုင်ကလည်းရွေးကောက်ပွဲရလဒ်ကိုလက်ခံခြင်းမရှိသေးပါဘူး။လွတ်တော်တဲ့လူအုပ်ကြီးရောက်ရှိပြီးရဲတပ်ဖွဲ့နဲ့ရုံးရင်းဆန်ကပ်ဖြစ်နေချိန်မှာပဲသမ္မတထရမ့်ကလွတ်တော်ရဲတပ်ဖွဲ့ဝင်တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကူအညီပေးကြဖို့နဲ့ငြိမ်ငြိမ်းချမ်းချမ်းနေကြဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းတဲ့စာကို Twitter မှာရေးသားထားပါတယ်။ Washington DC မြို့တော်ဝန် Maria Boxer ကတော့ဒေသစံတော်ချိန်ည6:00နာရီကစလို့မြို့တော်ရဲ့ညမထွက်ရမယ့် Curfew ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။လွတ်တော်စည်းဝေးမရနာခင်ကလေးမှာပဲအထက်လွတ်တော်လူများစုကောင်းဆောင် Republican အမတ် Mitch McConnell ကရွေးကောက်ပွဲရလဒ်ကိုပြန်ပြင်မှာမဟုတ်ပဲ American ပြည်သူတွေရဲ့ဆုံးဖြတ်ချက် Mary အပေါ်လေးစားလိုက်နာသွားမယ်လို့ပြောပါရယ်